American ဆေးကုမ္ပဏီ Moderna က COVID-19 ကာကွယ်ဆေးကိုသူတို့မူလကခံမှန်းထားတဲ့ပမာဏထက်တန်းတရာပိုပြီးထုတ်ဖို့စီစဉ်နေတယ်လို့တနင်္လာနေ့မှာပြောပါတယ်။ Coronavirus ကူးစက်မှုကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ American John Hopkins တက္ကသိုလ်စစ်သားအရာတနင်္လာနေ့မှာကမ္ဘာတစ်လုံး COVID-19 ကူးစက်ခံရသူက85တန်းခွဲကျော်သွားပြီဖြစ်ပြီးသေဆုံးရသူက2တန်းနီးပါးရှိနေချိန်မှာ American နိုင်ငံမှာတော့အကူးစက်ခံသူတန်း20ကျော်နဲ့သေဆုံးရသူက3တန်းခွဲရှိနေတာဖြစ်ပါတယ်။ Massachusetts ပြည်နယ်အခြေစိုက် Moderna ကုမ္ပဏီကသူတို့ဟာ2021ခုနှစ်ထဲမှာကာကွယ်ဆေးအလုံးပေါင်းတန်း600ထုတ်လုပ်မှာဖြစ်ကြောင်းပြောပါတယ်။ American အစိုးရကိုဆေးအလုံးပေါင်းတန်း200ပြည့်အပ်ဖို့ကတိပြုထားတဲ့အထက်ကအခုဆို18တန်းပေးခဲ့ပြီးဖြစ်တယ်လို့လည်းပြောပါတယ်။ American အစိုးရကပြီးခဲ့တဲ့လကုန်ပိုင်းကစပြီး Moderna ထုတ်ကာကွယ်ဆေးကိုရော Pfizer နဲ့ BioNTech ကထုတ်တဲ့ကာကွယ်ဆေးတွေကိုပါထိုးပေးဖို့အတွက်ပြည်နယ်တွေမှာလှုပ်ဆောင်နေတာဖြစ်ပါတယ်။ဒီဆေးနှမျိုးစလုံးဟာ Coronavirus ကူးစက်မှုမရှိအောင်ထီရရောင်နဲ့ကောင်းစွာကာကွယ်နိုင်စွမ်းရှိတာပါ။ဒီဆေးထုတ်လုပ်တဲ့ Moderna အတွက်အစုရှယ်ယာဈေးဟာလည်းမနစ်ကရတဲ့ဆိုင်အစအပြင်ရာခိုင်နှုန်း450ကျော်တက်သွားခဲ့တာဖြစ်ပါတယ်။